တမရောနဲ့အေးအေးရခိုင်တပ်တို့ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အပြစ်မဲ့ပြည်သူအနည်းဆုံး300ကျော်စစ်ဘေးတင့်နေရတယ်လို့ချင်းပြည်နယ်အစိုးရဘက်ကထုတ်ပြန်ပြောဆိုပါတယ်။တိုက်ပွဲကြောင့်အရသာထိခိုက်ဒိဆုံးမှုရှိသလိုတမရောဘက်မှလည်းအထိခိုက်တွေရှိတယ်လို့သိရပါတယ်။တိုက်ပွဲကြောင့်ထိခိုက်နစ်နာမှုတွေနဲ့ပတ်သက်လို့ VOA သတင်းတော်မမေခါကစုံလမ်းမေးမြန်းပြီးသတင်းပေးပို့ထားတာပါ
။ပြည်ရဲ့နိုဝင်ဘာ2ရက်နေ့ကချင်းပြည်နယ်ပလဝမြို့နယ်ကလက်တံမြင့်အထက်ပိုင်းမှာရှိနေတဲ့ကုန်းပြင်ကြီးရွာအနီးမှာတပ်မတော်ခလာရ388နဲ့အေးအေးအဖွဲတို့တိုက်ပွဲဖြစ်ပွားတာကြောင့်အခုလိုစစ်ဘေးရှောင်ဒုက္ခတွေပြီးထွက်ပေါ်လာခဲ့ရပြီးအတိအသေးနေရဲစွန့်ကွာထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဆလိုင်းအိုက်ဇက်ခင်ကပြောပြတာပါ။
လူလို့ဆိုရတော့ကျွန်တော်တို့300ကျော်300နဲ့400ကျားမှာတော့ဟိုထွက်ပြေးတိမ်းရှောင်ရတဲ့ရှိနေရှိပါတယ်ဟိုကျွန်တော်ဒေသခံများနေတယ်ပေါ့လေဆိုတော့ဟိုအတိတ်ကတော့ဆိုတာပေါ့ဒီပုံပြင်ရွာပေါ့နော်ဒီကလစ်တာအဖက်ပိုင်းပုံပြင်ရွာမှာဖြစ်တာပေါ့လေဆိုတော့ဟိုသူတို့ရှင်းလဝရွာရှင်းလဝအောက်ရွာစင်တင်ဝရွာစရှိတဲ့ရွာတွေမျိုးဆိုတော့သူတို့စိတ်ချောင်းနေရတဲ့အနေအထားရှိပါတယ်
ဒီလိုဖြစ်ပွားခဲ့တာကြောင့်ကြောက်ဖြူဆက်မှုလက်မှုတိတ်ပံចောင်းသား2ဦးတိတ်ဆုံးခဲ့ရပါတယ်။နောက်ထပ်အရသာ3ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သူကပြောပါတယ်။ဒီလိုစစ်ဘေးဆောင်သူတွေနဲ့ထိခိုက်ဒဏ်ရာရသူတွေကိုချင်းပြည်နယ်အစိုးရကကူညီထောက်ပံ့မှုတွေလုပ်နေတယ်လို့လည်းသူကပြောပါတယ
်။လူလို့စေကတော့ကျွန်တော်ပြည်နယ်အစိုးရအနေနဲ့ကတော့မနေ့ကပေါ့နော်မနေ့ကဒီလုံဘူးရွာနားမှာနော်ဤဘက်ကဖြစ်လို့ဒဏ်ရာရတဲ့ပြည်သူ3ယောက်ແລະသိဆုံးသွားတဲ့ຈောင်းသားတယောက်ບໍ່ເນາະຈິດຍາຈောင်းသားຈောင်းသားເອີ້ຄືເນາະປະເທດໂຕສອງຊောက်ຄຸລີປີດາສອງຢູ່ດີပါດີນາວသိဆုံးသွားတဲ့ອະເທດသိဆုံးသွားတဲ့ຈောင်းသားອຶດເຈີໂຕປີເນສູ່ວ່າແມ່ນແຈັດຕົກເດີ້ເນາະວ່າໂຄຄຸລີດາສອງໃຫ້ပါດີລຸນາດັນຍາຍາແດລູ3ຍောက်ນີ້ເທກາລະອູ້ຜູ້ເຈີໂຕເລີວ່າຊິຫມາໂຕເຕປູຄູກະໄດ້ပါດີສຸຍຈະບໍ່ຊິပါບໍ່ນາວຕຽວກະໂຕປົ່ງມາດັນຍາຍາပါດີပေးရတဲ့ဆူကြီးချက်ရှိပါတော့ပေါ့မှာချိဆိုင်ဟိုတွေ့တာဖြစ်တဲ့တွေ့ကြမှုလို့စစ်တွေဆေးရုံကိုနော်ဒါပို့ဖို့အတွက်ကိုဟိုတမ်တော်တရားရင်နဲ့ကျွန်တော်ပြန်ဆောင်ပြန်ဖို့နော်ကျွန်တော်ဆူရှင်နေပါတယ်ကိန်းဆောင်နေတဲ့ဒီတွေတွေအတွက်ကိုကျွန်တော်လိုအပ်တဲ့စာဝန်ကြီးကြီးရိတ်ခါပေါ့နော်ဆေးရုံအထောက်ပံ့ဒါတွေကိုကျွန်တော်အများဆုံးပို့ပေးနိုင်ဖို့ဆီစဉ်သွားမှာဖြစ်ပါတယ
်အပြစ်နဲ့အရသာတိဆုံးမှုကိုအေးအေးရခိုင်တမ်တော်ချောင်းလို့အစိုးရဘက်ကတော့ပြောဆိုထားပါတယ်အတိမပြည့်နိုင်တဲ့တည်နေအရာတက်မတော်ဘက်ကလူ၁၀ဦးကျော်ဟာအေးအေးရခိုင်တက်မတော်ရဲ့လက်နက်ကြီးထိပြီးတိတ်ဆုံးခဲ့ရတယ်လို့တည်နေထွက်ပေါ်နေပါလေဒီတည်နေအတွက်တက်မတော်တည်နေအမှန်ပြန်ကြားရေးနဲ့အေးအေးဘက်ကိုဆက်သွယ်မေးမြန်းအတိပြုပေမဲ့အတိပြုနိုင်ခြင်းမရှိပါဘူးချင်းပြည်နယ်မှာနေထိုင်သူတွေနဲ့အမည်မဖော်လိုတဲ့ချင်းလွတ်တော်ကိုယ်စားလှယ်တဦးကတော့ဒီတည်နေကိုအတိပြုကြပေမဲ့ကာယကံရှင်တွေဘက်ကတိကျအတိပြုနိုင်တာမရှိခဲ့ပါဘူးဒါနဲ့ပတ်သက်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဆလိုင်းအိုက်ဇက်ခင်ကထိခိုက်ဒဏ်ရာရရှိခဲ့တာတွေမှန်ပေမဲ့အရေးအတွက်နဲ့တည်ဆုံးမှုစည်ရင်းအပေါ်မှာတော့တိကျအတူပြုချက်ပေးလို့မရပဲတပ်မတော်ဘက်ကအတူပြုပေးမှသာတည်င်းအတူဖြစ်မယ်လို့သူကခုလိုပြောပါတယ်
။ဒီခမရ28ကတပ်မတော်တိုင်းစည်ရင်းလိုက်ပါလာတဲ့ဆက်လီနဲ့ဒီအရတားတွေစည်ရင်းလိုက်ပါတဲ့ဆက်လီနှစ်ခုကိုပြစ်တာပေါ့လေဒီဘက်ကပြစ်တာပေါ့။စပ်ပက်ကလည်းအတိခိုက်ရှိပါတယ်โอเคအဲ့ဒါကတော့တက်ပက်ကိုနော်အမြင်များစီချင်ပါလေတကယ်တော့တက်ပက်ကလည်းအကြည့်ခိုက်တရှိပါလေအဲ့ဒါကတော့ကျွန်တော်တက်ပက်ကအတူပြတာပဲတိုင်းနော်ဒီတိုင်းပက်ကတက်မပက်ကအတူပြတာပို့ကောင်းပါလိမ့်မယ
်လက်ရှိမှာထိခိုက်ဒဏ်ရာရသူတွေဟာပလဝဆေးရုံမှာစေကူတမှုခံယူနေရပါတယ်အေးတဲ့ရာသီကိုရောက်နေတာမို့တိုက်ပွဲဆောင်ပြည်သူတွေအတွက်အရေးပေါ်ကူညီထောက်ပံ့မှုတွေပြုလုပ်ပေးနိုင်ဖို့အပူတပြင်းလိုအပ်နေတယ်လို့လည်းဆလိုင်းအိုက်ဇက်ခင်ကပြောပါတယ်လက်ရှိစစ်ဘေးတွင်ဒုက္ခသည်တွေစည်ရင်းဟာလည်းအတိအကျကောက်ဖို့ခက်ခဲနေတဲ့အပြင်ကူညီကယ်ဆယ်ရေးလုပ်ဖို့မှလည်းအခက်အခဲတွေရှိနေသေးတယ်လို့ဆလိုင်းအိုက်ဇက်ခင်ကပြောဆိုထားပါတယ်ရှင်